April 24 ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့မြမအရေး ASEAN ထိပ်သီးအစည်းအဝေးအတွက် CRPH ဒါမှမဟုတ် NUG အစိုးရကို ASEAN ကဖိတ်ခေါ်ထားခြင်းမရှိသေးဘူးလို့ CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်ကပြောပါတယ်ဦးထင်လင်းအောင်ကို Match Engine နိုင်ငံဆက်သွယ်မေးမြန်းထားပါတယ
်ဒီ April 24ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပဖို့စီစဉ်ထားတဲ့ဒီမြမအရေး ASEAN ထိပ်သီးအစည်းအဝေးပွဲကိုပေါ့လေ CRPHNUG ဒီအမျိုးသားညီညွတ်ရေးအစိုးရကို ASEAN ဘက်ကဖိတ်ခေါ်ထားတာရှိပါလားရှင်
။အဲ့ဒီဟာကကျွန်တော်တို့မနေ့ညက2နာရီလောက်အထိတော့ဖိတ်ခေါ်ထားတာမျိုးမရှိသေးပါဘူးဗျကျွန်တော်သိရတော့တော့ American Standard ချိန်ည2နာရီပေါ့နော်။ဆိုတော့မြန်မာ Standard ချိန်ဆိုလို့ရှိရင်တော့နေ့လယ်12နာရီခွဲလောက်ပေါ့နော်။12နာရီခွဲလောက်အထိတော့ကျွန်တော်တို့ကိုတရားဝင်ဖိတ်ကြားခြင်းမျိုးမရှိပါဘူးဗျ
။တကယ်လို့ ASEAN ဘက်ကအဲ့လို CRPH နဲ့ဒီ NUG အစိုးရကိုဖိတ်ကြားလာမယ်ဆိုရင်ရောဘယ်လိုတုံ့ပြန်မလဲရှင်။
အဖေကြားလာမယ်ဆိုရင်တော့ကျွန်တော်တို့ကကြိုဆိုရမှာပေါ့ဗျာဒါကကျွန်တော်တို့ကိုတိမှတ်ပြုပြီးတော့ဖေကြားလာတယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကဒါကိုကြိုဆိုရမယ်ဒါကိုကျွန်တော်တို့အနေနဲ့လေးနဲ့စဉ်းစားပြီးတော့ကျွန်တော်တို့ကတရားဖို့ကိုစဉ်းစားတော့မှာဖြစ်ပါတယ်ဗျာ
ဒီအင်ဒိုနီးရှားမှာကျင်းပမယ်ဒီမြမအေးအာဆီယံထိပ်သီးမီလာကအစည်းအဝေးကိုတော့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ရောက်မယ်ဆိုပြီးတော့ထိုင်းအစိုးရဘက်ကပြီးခဲ့တဲ့တောက်ကြနေ့လောက်ကသူတို့ကြေညာချက်ထုတ်ပြန်ထားတာရှိပါတယ်ဒါပေမဲ့စစ်ကောင်စီကတော့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ရှင်ရှိမရှိဆိုတာတော့သူတို့အတီးပြုတ်ဟိုထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးဆိုတော့တကယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတက်ရောက်မယ်ဆိုလို့ရှိရင်လည်းသူကိုယ်တိုင်ပေါ့နော်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာသူ့ရဲ့ပြည်ပခီးစဉ်ပထမဆုံးဖြစ်လာမယ့်အနေထားလေးရှိတယ်လို့သူ့ကိုဒီနိုင်ငံရဲ့ပြင်ပထွက်လာတာနဲ့ဖန်ဆီးဖို့ဆိုပြီးတော့လူခွင့်ရေးအဖွဲ့တွေကလည်းတောင်းဆိုထားတာရှိပါတယ်ဆိုတော့တကယ်ပဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ကဒီမြမရေးအာဆီယံထိပ်သီးအစည်းအဝေးကိုသူကိုယ်တိုင်တက်ရောက်ဖို့ရှိမရှိပေါ့နော်ကိုတင်လေးအောင်လို့ဘယ်လိုသုံးသပ်လဲရှင
်ကျွန်တော်အနေနဲ့သုံးသပ်မယ်ဆိုရင်တော့သူတက်ရောက်လိမ့်မယ်လို့ကျွန်တော်ကတော့မထင်ဘူးဗျဘာဖြစ်လို့လဲဆိုတော့သူအနေနဲ့တက်ရောက်လို့ရှိရင်သူဘာကြိုးထူးမလဲပေါ့သူအတွက်ဘာဖြစ်လို့လဲဆိုတော့သူတို့လက်ရှိလှုပ်ထားခဲ့တဲ့ရာဇဝတ်မှုတွေကနည်းတာမဟုတ်ဘူးဒီကိစ္စပေါ်မှာအာဆီယံကသူ့ကိုဒါကိုချီးကျူးဖို့ဖိတ်တာလို့တော့ကျွန်တော်မထင်ဘူးဗျအာဆီယံအနေနဲ့သူ့ပေါ်မှာတစုံတရာပြောဆိုလာမယ်ဆိုတော့သူလည်းတွေးမိပြီးသားဖြစ်မှာပါအဲ့ဒါကြောင့်မလို့သူ့အနေနဲ့ဒါကိုရှောင်ကွင်းဖို့အတွက်သူတက်ရောက်လိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးဗျ
အဲ့တော့ဘိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဒီအာဆီယံအစည်းအဝေးကိုဖိတ်ခေါ်တဲ့အတွက်ဝေဖန်မှုတွေလည်းရှိတယ်လို့ပေါ့နော်အမြင်အမျိုးမျိုးတွေလည်းရှိပါတယ်တစ်ဖက်မှာလည်းဘိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖိတ်ခေါ်လိုက်တဲ့အတွက်အဲသူတို့စစ်ကောင်စီကိုပေါ့လေအတိမတ်ပြူရရောက်တယ်ဆိုတာမျိုးလေအာဆီယံကိုဝေဖန်တာကြီးလည်းရှိတယ်အဲ့တော့အခုဆိုရင်ဒီလူထုအခြေပြုအဖွဲ့အစည်းတွေကနေပြီးတော့လေဒါကိုပေါ့စစ်ကောင်စီကိုအတိမတ်မပြုတ်ဖို့ဆိုပြီးတော့ဟိုသူတို့ကန့်ကွက်နေတာကြီးလည်းရှိတော့ဒီပေါ်မှာပေါ့နော်ကိုတင်လေးအောင်တို့ရောဘယ်လိုသုံးသပ်လဲရှင
်အဲ့ဒီမှာတော့ကျွန်တော်တို့ကနှစ်ပိုင်းခွဲပြီးတော့မြင်တယ်ဗျာဘယ်လိုမျိုးလဲဆိုတော့သူ့ကိုဒီလိုမျိုးဖိတ်ကြားခြင်းဟာတစ်ဖက်ကကြည့်ရင်တော့ဟုတ်တယ်ဒါစစ်ကောင်စီကိုအတိမတ်ပြုလို့ဖိတ်ကြားတဲ့တံတန်တက်ရောက်နေတာပေါ့နော်။အာဆီယံကနေပြီးတော့ဒါပေမဲ့တစ်ဖက်ကပြန်ကြည့်တဲ့အခါမှာအဲစစ်ကောင်စီရဲ့ခုနကကျွန်တော်ပြောသွားသလိုပဲလှုပ်ထားတဲ့လူမှုလူတွေပေါ်မှာတပ်ဖြတ်ထားတဲ့ဒီရာဇဝတ်မှုတွေကရှိနေတဲ့အခါမှာနိုင်ငံတကာမှာလည်း pressure တွေရရှိနေတယ်ဒီကိစ္စပေါ်မှာနိုင်ငံတကာမှာလည်းဒီလောက်တောင်ပြောဆိုနေကြတဲ့အပေါ်မှာဒီအာဆီယံကဒါကိုသူ့ကိုအတိမတ်ပြုဖို့ဖိတ်တာတော့မဖြစ်နိုင်ဘူးဆိုတဲ့ဟာမျိုးကျွန်တော်တို့ကသုံးသပ်တယ်။ပြီးလို့ရှိရင်ဒါကိုနိုင်ငံတကာကဆိုတာထက်ကိုလေဒီအနောက်နိုင်ငံတွေကနေပြီးတော့ pressure တွေအများကြီးပေးထားတာရှိတယ်။အဲ့ဒါအပြင်ကိုအနောက်နိုင်ငံတွေကလည်းအာဆီယံနဲ့အနီးကပ်ဆက်ဆက်ပြီးတော့သူတို့ကအာဆီယံနိုင်ငံတွေအပေါ်မှာသူတို့ချင်းကပ်ပြီးတော့ဆောင်ရွက်နေတာတွေရှိတယ်။အဲ့တော့ဒီဟာကဒီအာဆီယံအနေနဲ့မြမအရေးမှာဝင်ပြီးတော့ရပ်တန့်ဖို့မလုပ်ဖို့เนาะဆက်ပြီးတော့ဒီလိုမျိုးလူသားမှုတွေမကျွလွန်ဖို့ဆိုတော့เนาะရာဇဝတ်မှုတွေမကျွလွန်ဖို့ဆိုတော့ကိစ္စကိုသူတို့ချင်းကပ်ပြီးတော့ဖြည့်ရှင်းသွားမလားတော့မလို့ရှိရင်သူတို့အနေနဲ့ကြားဝင်စိတ်ဆက်တဲ့ကိစ္စမျိုးတွေလုပ်မလားဆိုတဲ့ပုံမှန်လည်းကျွန်တော်တို့ကဒါဒီလိုလုပ်ဖို့ဖိတ်တာဆိုတဲ့သဘောမျိုးပေါ့နော်အဲ့လိုမျိုးသုံးသပ်တဲ့ကိစ္စမျိုးလည်းရှိပါတယ်ဗျအဲ့တော့နှစ်ဖက်ကျွန်တော်တို့ကပြန်ပြီးတော့စဉ်းစားကြည့်ရမှာဖြစ်ပါတယ
်တကယ်တမ်းဒီအာဆီယံထိပ်သီးအစည်းအဝေးဆိုတာကမြမအရေးအတွက်ကျင်းပတဲ့နေရာမှာသူတို့ဒီအာဆီယံနိုင်ငံကခေါင်းဆောင်ကြီးစေနိုင်ငံလုံးကခေါင်းဆောင်တွေတက်ရောက်ဖို့ရှိတယ်ဆိုတော့အနေထားမျိုးပေါ့နော်ဒါပေမဲ့ဒီနေ့ဒီတနင်္လာနေ့မှာထိုင်းဝန်ကြီးချုပ်ကနေပြီးတော့သူကိုယ်တိုင်တက်ရောက်မှာမဟုတ်ပဲထိုင်းနိုင်ငံသားဝန်ကြီးကပဲဒီအစည်းအဝေးကိုတက်ရောက်မယ်ဆိုပြီးတော့ထိုင်းဆိုရထုတ်ပြန်ကြေညာလိုက်ပါတယ်အဲ့တော့ဒီမြမရေးအာဆီယံထိပ်သီးအစည်းအဝေးရဲ့အခင်းချင်းပေါ့နော်ဘယ်လိုညှော်လင့်ထားလဲရှင
်အဲ့ဒီအတွက်ကတော့ထိုင်းကဒီရေးမှာနည်းနည်းအားပျော့သွားအောင်လုပ်တဲ့သဘောလားသမို့လို့ရှိရင်နောက်သူအနေနဲ့ဒါကိုဝင်ပြီးတော့မဆွက်ချင်တဲ့သဘောမျိုးနဲ့ဒီလိုကောင်းနိုင်ငံကောင်းဆောင်အနေနဲ့နည်းနည်းလေးရှောင်ထွက်ပြီးတော့သူတို့ရဲ့ နိုင်ငံရေးဝန်ကြီးကိုပဲလွှတ်တဲ့သဘောလားဆိုတော့ကျွန်တော်တို့လည်းနည်းနည်းသုံးသပ်ဖို့ရှိရပါတော့အဲ့ဒီလိုပဲမြန်မာပြည်ကလည်းနိုင်ငံခေါင်းဆောင်ဆိုတဲ့ဟာမျိုးနဲ့ဖိတ်တာမျိုးလားဘယ်လိုမျိုးလဲဆိုတော့ကျွန်တော်တို့ပြန်ပြီးတော့စဉ်းစားဖို့ရှိရပါတယ်
အဲ့တော့မြမအရေးဆွေးနွေးမဲ့ဒီအာဆီယံထိပ်သီးအစည်းအဝေးဒီရရဲ့ရလက်ကိုဘယ်လိုမျှော်လင့်ထားလဲရှင
်ဒီအစည်းအဝေးရဲ့ရလက်ကိုတော့ကျွန်တော်တို့ကအကောင်းဆုံးမျှော်လင့်ထားတယ်ဘာဖြစ်လို့လဲဆိုတော့အာဆီယံအနေနဲ့ဒီကိစ္စမှာတော်တော်လေးကိုအရေးပါနေတာတွေ့ရတယ်ကျွန်တော်တို့အနေနဲ့ကပြီးလို့ရှိရင်ကမ္ဘာပေါ်မှာတော်တော်ကိုပုံစိုးပန်းစိုးဖြစ်နေတဲ့စစ်ကောင်စီရဲ့လှုပ်ရက်တွေပေါ်မှာလည်းသူတို့ကတားဆီးနိုင်လိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ထားတယ်ဗျဒါပေမဲ့အာဆီယံမှာလည်းသူ့ဟာနဲ့သူ့အကြံတဲတွေတော့ရှိနေနိုင်တယ်တခုရှိတာကအာဆီယံနေနဲ့ရှင်လဲလျှောက်တာပြားလဲဆွဲတာဆိုတဲ့ပုံစံမျိုးနဲ့မတွားဘဲနဲ့ပြက်ပြက်တတရက်တီဖို့တော့ကျွန်တော်တို့ကမျှော်လင့်ထားတယ်ဗျ